ကိုရိုနာဗိုင်းရပ်စ်အရေးရင်ဆိုင်လှုပ်ဆောင်နေတဲ့အချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့စနစ်တကျစီမံဆောင်ရွက်နေတဲ့အတွက်လူမှုအနေနဲ့အစိုးရမလွန်ဖို့ကိုလည်းပန်ကြားပါတယ်။ COVID-19 ရောဂါနဲ့ပတ်သက်လို့အစိုးရဘက်ကနေအာမခံပြောဆိုချက်တွေလှုပ်ဆောင်ထားတာတွေရဲ့အကြောင်း VOA သတင်းတော့မတ်မီခါကဆက်ပြီးပြောပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုမရှိအောင်အစိုးရအနေနဲ့ကာကွယ်ထိန်းချုပ်နေသလိုတခြားဆိုးကျိုးတွေမရှိဖို့ကကြိုတင်ပြင်ဆင်နေရမို့ပြည်သူတွေအနေနဲ့အစိုးရမလွန်ကြဖို့နဲ့တတိနဲ့ရှင်နေထိုင်ဖို့သမရယုံပြောခွင့်ရဦးစောထေကတိုက်တွန်းပြောဆိုသွားသလိုလိုအပ်တဲ့ကုန်ပစ္စည်းတွေကိုဈေးကစားသူတွေနဲ့မှန်မှန်သတင်းဖြန့်သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးစောထေကတတိပေးပြောဆိုသွားခဲ့ပါတယ
်ဈေးကစားတဲ့အကျိုးများစားတဲ့လုပ်ငန်းရှင်တွေကြောင်းချတဲ့လူတွေကိုလည်းကျွန်တော်တို့အခုခရီးတိုင်းသတိပေးပါတယ်ကျွန်တော်တို့ထိထိကြောက်အရေးယူမှာဖြစ်ပါတယ်နောက်ချက်ကတော့သတင်းမားတွေပေါ့နော်အခု Facebook မှာ Social Media မှာမဟုတ်မမှန်သတင်းတွေဟိုဖြန့်ဖြူးနေတဲ့လူတွေပေါ့နော်ပြည်သူလူထုကြားမှာထိတ်တလန့်ဖြစ်အောင်လုပ်နေတဲ့လူတွေကျွန်တော်တို့သိရရင်ဖော်ထုတ်လို့ရရင်ဥပဒေနဲ့ကြီးကျွန်တော်တို့ပြင်းပြင်းထန်ထန်ရေးယူသွားမှာဖြစ်ကြောင်းသတိပေးပြောကြားလိုပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့တချို့ website တွေသတင်းမားwebsite တွေရှိပါတယ်အဲ website တွေအနေမှာ social media မှာ link လုပ်ပြီးတော့တင်တဲ့ဟာတွေရှိတယ်ဒီဟာတွေလည်းကျွန်တော်စဉ်းစားရတဲ့တကွာ post ဝန်ကြီးဌာနကနေပြီးတော့တာဝန်ယူပြီးတော့ပိတ်သိမ်းဖို့ကျွန်တော်ညွှန်ကြားထားပြီးဖြစ်ပါတယ် service provider တွေပေါ့နော် post ဝန်ကြီးဌာနကနေပြီးသက်ဆိုင်ရာ internet telephone ပေါ့နော် telecom ဒီ service provider တွေကိုညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်ဒီဟာတွေကိုပိတ်သိမ်းမှာဖြစ်ပါ
ကုန်စည်နှုန်းကြီးမြင့်တာတွေမရှိအောင်စားနေရိတ်ခါပြက်လက်မှုမရှိအောင်အစိုးရအနေနဲ့စီမံချက်ချစီစဉ်ဆောင်ရွက်နေတယ်လို့လည်းဦးစောထေကပြောပါတယ်
။နောက်နိုင်ငံတော်ဘိုင်းနေနဲ့အရန်ဆန်ပေါ့အရန်ဆန်နေနဲ့လည်းကျွန်တော်တို့ကြိတ်ခွဲနေတာတွေဝယ်စုတောင်းထားပြီးတန်ချိန်တပေါင်းခွဲလောလောဆယ်ရှိပါတယ်။ပြီးတော့နိုင်ငံတော်ဘိုင်းမှာရှိတဲ့အရန်ဆန်ရယ်လုပ်ငန်းရှင်တွေလက်ထက်မှာရှိတဲ့ဆန်ပေါ့နော်တို့စီမှာရှိတဲ့ဆန်အဲ့ဒီပမာဏတွေနဲ့ကျွန်တော်တို့တနိုင်ငံလုံးရဲ့စားသုံးမှုကိုတွက်ချက်ပြီးလိုအပ်တဲ့အစီအမံတွေကျွန်တော်တို့ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။လိုအပ်တဲ့အစီအမံဆိုတာကတော့ဒီကြားကာလမှာဒီ COVID-19 ကဘယ်လောက်ထိကြောင်းမယ်မသိတဲ့အတွက်ရေရှည်အတွက်ကျွန်တော်တို့တွက်မှာပဲတွက်ပါမယ်တွက်ပြီးရင်လိုအပ်ရင်လိုအပ်တယ်လို့ပေါ့နော်ဆန်တပါး export လုပ်တာတွေလည်းကျွန်တော်ကတ်တတ်တင်ကတ်တတ်မှာဖြစ်ပါတယ်။ဒီတွင်းမှာလုံလောက်ရှိတဲ့အပြင်ကျွန်တော်ပိုရှန်တယ
်။လက်တလုံးမှာတော့မြန်မာနိုင်ငံမှာဒီယောဂါပိုကူးဆက်ထားတယ်လို့စမ်းသပ်အတည်ပြုထားတဲ့လူနာတယောက်မှမရှိသေးပါဘူး။ဗိုင်းရပ်စ်နဲ့ပတ်သက်တဲ့အခြေအနေအရရက်ကိုအစိုးရဘက်ကတည်င်းအတိအကျထုတ်ပြန်နေသလိုထိန်ချန်ဖုံးကွယ်ထားတာမရှိဘူးလို့လည်းဦးစောထေကအခိုင်အမာပြောဆိုလိုက်ပါတယ်
။နော်အစိုးရအနေနဲ့ဖုံးထားတာမရှိဘူးဖုံးစရာလည်းအကြောင်းမရှိဘူး။ဒီလိုကိစ္စမျိုးကဖုံးလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။ဒုတိယအချက်အနေနဲ့ဒီနေ့ခေတ်လို social media တွေပေါ့နော်အရန်ဟိုမြန်ဆန်နေတဲ့တည်င်းချက်လက်ခေတ်မှာတော့ဘယ်လိုမှဖုံးလို့မရဘူး။ကျွန်တော်တို့တကယ်မရှိဘူး။အခုချိန်ထိပေါ့နော်အခုချိန်ထိမြန်မာနိုင်ငံမှာကူးစက်သူတယောက်မှမရှိဘူး။
COVID-19 ကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးတစ်ရက်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကနေပြည်တော်မှာဒေါန်ဆန်းစုကြည်ကိုရိုင်ဦးစီးကျင်းပခဲ့ပြီးတဲ့နောက်တနေ့မှာပဲအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးလူထုကိုအာမခံပြောဆိုတာသမရယုံကကြေညာချက်ထုတ်ပြန်တာတွေကိုဇက်တိုက်ဆိုသလိုလှုပ်လာခဲ့တာပါဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးပြည်တော်စုဝန်ကြီးအများပြားပါဝင်တဲ့COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဖွဲ့စည်းတာလူစုလူဝေးအခမ်းအနားတွေတကြံပွဲအတွက်မန္တလေးဆောက်ကျင်းပတာတွေအပါအဝင်ပွဲလန်းသဘင်တွေမလုပ်ဖို့ပန်ကြားတာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဦးဆောင်တဲ့စီးပွားရေးတက်ရောက်မှုတွေအပေါ်ကုစားရေးလုပ်ငန်းကော်မတီတွေဖွဲ့စည်းတာတွေပါဝင်ပါရှင်